ီရိုလွတ်တော်အမျိုးရာလွတ်တော်နဲ့တပ်မတော်ကရွေးချယ်တင်မြှောက်လိုက်တဲ့သူ့သမရရဲ့ကိုယ်ရေးအချက်လက်တွေကိုအများပြည်သူသိရှိအောင်လို့နိုင်ငံပိုင်သတင်းစာတွေကတဆင့်ထုတ်ပြန်ကြေညာလိုက်ပါတယ်။နောင်တက်လာမဲ့အစိုးရတစ်ကိုဦးဆောင်မဲ့သမရနဲ့သူ့သမရနှစ်ဦးကိုပြည်တော်စုလွတ်တော်မှာရှေ့သတင်းပတ်ထဲမဲခွဲဆုံဖြတ်ရွေးချယ်ကြတော့မဲ့အချိန်မှာလဲမြန်မာနိုင်ငံသူနိုင်ငံသားတွေဘက်ကအခုတက်လာမဲ့အစိုးရတစ်ကိုဦးဆောင်မဲ့သမရတွေအပေါ်ဘလို့မျောလင့်ချက်တွေရှိတယ်လဲဘလို့သဘောထားအမြင်တွေရှိတယ်လဲဆိုတာကိုမဆုမုံကဆက်သွယ်မေးမြန်းထားပါရဲ့ရှင်။
ဟုတ်ပါတယ်ဒီကနေ့မတ်လ12ရက်နေ့စနေနေ့တို့နိုင်ငံပိုင်သတင်းစာတွေမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကရွေးကောက်တင်မြှောက်လိုက်တဲ့ဒုသမ္မတနှစ်ဦးတက်မတော်ကနေတင်မြှောက်လိုက်တဲ့ဒုသမ္မတ2ဦးအပါအဝင်ဒုသမ္မတ3ဦးရဲ့ကိုယ်ရေးရာဇဝင်အချက်လက်တွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ကြေညာလိုက်တာပါရှေ့သတင်းပတ်မတ်လ15ရက်နေ့ကျရင်ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့မဲအများစုရရှိသူကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ပြီးကျန်2ဦးကိုတော့ဒုသမ္မတ1ဒုသမ္မတနှစ်ရာထူးတွေကိုပြည်ထောင်စုလွှတ်တော်မှာခန့်အပ်မှာဖြစ်ပါတယ်။နောက်တက်လာမဲ့အစိုးရတစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေအပေါ်မှာအစိုးရတဦးလည်းဖြစ်လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့အစိုးရစောဖို့ခွားကအကောင်းမြင်မျှော်လင့်ပါတယ်
။ကျွန်တော်အခုတို့ရွေးချယ်လာမဲ့ဟာတွေအပေါ်မှာပေါ့ဒီဆိုရတဲ့အတွက်ပေါ့နော်ဒါအစ်စ်ဆိုတဲ့အပေါ်မှာပေါ့နော်ကျွန်တော်ကြိုးဆိုတယ်ဒီအပေါ်မှာလည်းပြင်းထန်မှုလည်းရှိတယ်ပျော်လင့်ချက်တွေကတော့ဘာတွေတားလဲဆိုတော့အရင်ပုံစံတွေနဲ့မတူနေတဲ့ကြောင်းလဲတဲ့အကောင်းဘက်ကိုကျွန်တော်မျှော်လင့်ထားတဲ့အရာတွေကိုလုပ်ကင်ဆောင်ရွက်တော့နိုင်တယ်လို့ကျွန်တော်အများကြီးကျွန်တော်မျှော်လင့်ထားပါတယ်ဟုတ်ကဲ့
ဒီစစ်ဆက်လာမဲ့9နှစ်တက်တန်းအတွင်းဒီသမရတွေဥဆောင်မဲ့လောက်ဆောင်ချက်တွေဥဆောင်မှုတွေအပေါ်မှာရောဘလောက်ထိများမျှော်လင့်ချက်ထားပါလဲရှင်ဘလောက်တိုင်းတာထိမှဥဆောင်မှုပေးနိုင်မယ်လို့ရောယုံကြည်ပါလဲရှင
်ဒီလူတွေကနေတော့ပဲလိုလားတယ်ဒီလူတွေနဲ့တိုက်ရိုက်သက်ဆိုင်တဲ့ဒီလူတွေနဲ့တိုက်ရိုက်ဟောလွတ်လပ်စွာပါတော့အတိုင်းကြီးရရှိအတွက်ဥချုပ်နိုင်တဲ့လူတွေလည်းပါဝင်လုပ်ကင်ဆောင်ရွက်နိုင်တယ်အတော်ဒီအပြစ်နဲ့ 100% လုံနိုင်တယ်ဆိုလို့ရှိရင်တော့အရင်ကောင်းမယ်လို့ကျွန်တော်ပြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အဟောင်းပါကအရက်တာသူရလို့ပြတ်တက်ပြီးမဲ့လေကျွန်တော်တို့မှာကမလွတ်တာမကင်းတာမကင်းကြောင်းနေနဲ့လောက်ကင်ဆောင်ရဲ့နေရာရဲ့အပိုင်းတွေမှာလည်းကျွန်တော်တို့တွေ့ထားတာနေရာတော့အရင်ဟာကြီးရှိနေတဲ့နေရာတော့ကျွန်တော်တို့အတွက်တော့အကောင်းဆုံးမလာနိုင်ဘူးလို့ကျွန်တော်တွေးထင်ထားပါတယ်ဒါကြောင့်ကျွန်တော်တို့လူလာတာကလူလာ 100% လုံနိုင်တဲ့အစိုးရတခုကိုမျှော်လင့်လို့အဲ့ဒီအစိုးရကလည်းကျွန်တော်တို့ပြည်သူ့အတွက်အကောင်းဆောင်ကျင်းသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ထားပါတယ်ဟုတ်တယ
်အစိုးရစောဖို့ခွာလို့ပါပဲရန်ကုန်မြို့ခံဦးမြတ်ကျော်ဝင်းကလည်းအနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရဲ့စလုံးကရွေးကောက်တင်မြှောက်ခြင်းကိုခံလိုက်ရတဲ့ဦးထင်ကျော်နဲ့ချင်းတိုင်ရင်သာဦးဟင်နရီဘန်တီယူတို့ဟာသမရရေးချင်းနဲ့အညီနိုင်ငံတော်ကိုဦးဆောင်နိုင်မဲ့သူတွေအဖြစ်ရှုမြင်ပါတယ
်ဒီရေးချယ်တင်မြှောက်တဲ့ဒုတိယသမရ3ဦးပေါ့နောက်သမရတော့တယောက်တင်နေပြည်သူ့ဘက်ကမြှောက်တင်နေအမေရိကပဲရပါတယ်ဦးထင်ကျော်နဲ့ဟိုဟန်ဒီဘန်တီဒီကကတင်တော့မပြောဘူးပေါ့ဒီမြေကြီးဒုဘက်ကဒီဘက်ကတင်နေမြောက်ချင်းတော့တိုင်းပြည်မှာတော်တော်လေးသဘောကျပါတယ်ဥပဒေကျော်ကလည်းတကယ့်အရေးကြီးရှိတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတင်တာတော့အများသဘောကျပါတယ်ဒီနိုင်ငံကြီးနဲ့ဟုတ်တယ်လားအဲ့လိုပဲချင်းတင်နေတာချင်းတိုင်းကသာတမ်းတော့တော့ပါပဲဒီလိုဘုံမျိုးရဲ့နောက်ဆက်မှုတင်မှာသူကချင်းမျိုးချင်းတော်တမှာပါပဲဆိုင်းနာဒီမှာပါတယ်ကြားလဲကြည့်ချင်းမျိုးကြီးရှာမျိုးကြီးပြင်းနေတဲ့ဒီဆိုင်းနာခုနှစ်မျိုးစလုံးဟလာတိုင်းကုန်တိုင်းပြည်ကြီးဆိုင်းနာကြီးပြင်းနေခုနှစ်ခုစလုံးပါပဲဒီမှာဒီထဲမှာရှိတော့သူ့ကိုလက်ခံပါတယ်အဲဒီလိုမျိုးကအုပ်ပြီးလဲတမလို့ကတင်လာလဲဟာငါတို့အမြင်ပြေပြေဝင်ရအဒီ NLD မှာလဲအများစုကနိုင်ချတော့ပြစ်တော်ပဲရေးရမှာပေါ့
ရွေးကောက်ပွဲမှာအနိုင်ရပါတီ NLD ကိုမဲပေးခဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ကိုတမရအဖြစ်နိုင်ငံကိုဥဆောင်ဥရွက်ပြုစေခြင်းနဲ့ဆန္ဒရှိသူတွေထဲမှာလဲထိုင်းနိုင်ငံရောက်အလုံသမားရေးလှုပ်ရှားသူတဦးဖြစ်တဲ့မတ်တတဦးပါဝင်ပါတယ်မတ်တတဦးကတော့ဒေါအောင်ဆန်းစုကြည်တမရအဖြစ်တာဝန်မယူနိုင်သေးပေမဲ့လို့ဒေါအောင်ဆန်းစုကြည်ဥဆောင်မဲ့တမရလက်ထက်နိုင်ငံကိုကောင်းအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်မျှော်လင့်ပေမဲ့လို့တက်ဖက်ကနေတင်မြှောက်လာတဲ့ဒုသမ္မတရဲ့စွမ်းဆောင်နိုင်မှုအပေါ်မှာတော့စိုးရိမ်မှုတွေရှိနေပါတယ်
NLD ကတဖြည်းဖြည်းရတော့ပေါ့နော်တဖြည်းဖြည်းနဲ့ဒီနိုင်ငံရေးအကောင်းဆုံးဖြစ်အောင်လုပ်နိုင်မယ်လို့ကျွန်မမျှော်လင့်ထားတယ
်အခုလက်ရှိရွေးချယ်တင်မြှောက်ခံဒုသမ္မတ3ဦးဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်တဲ့ဦးထင်ကျော်အမျိုးသားလွှတ်တော်ကတင်မြှောက်လိုက်တဲ့ဦးဟင်နရီဘန်တီယူနဲ့တက်မတော်သားကိုစလေတွေကရွေးချယ်လိုက်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်ဒုတိယဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဦးမြင့်ဆွေတို့3ဦးကိုသမရရေချင်းစစ်စီရေးအဖွဲ့ကစစ်ဆေးနေပြီးဖြစ်ပါတယ်မတ်လ10ရက်နေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံတော်သမရရေချင်းနဲ့ပြည်စုံမှုရှိမရှိစစ်ဆေးရေးအဖွဲ့ထဲမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းပြည်သူ့လွတ်တော်ဒုက္ခရဦးတီခွန်မြတ်အမျိုးသားလွတ်တော်ဒုက္ခရဦးဝေသာအောင် NND ပြည်သူ့လွတ်တော်အမတ်ဒေါက်တာမျိုးအောင် NND မျိုးသားလွတ်တော်အမတ်ဦးပါမျိုးသိန်းနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်ဗိုလ်ချုပ်တန်းစိုးတို့ပါဝင်ပါတယ်ရှင်